Men det gør de la yi tui di kong wu ya kong wu yi tui di la chi fu ya andre yi tui anya a la kong sa a lai po li ra li di kwe bi do pyo ke ba la tu da da na ga ba lao dai da ti a chu pe bi do သီလကဘလောက်တိုင်းသာရှိအကျိုးပေးနိုင်တယ်ဆိုတဲ့အချက်တွေကိုတော့ပြည်သက်ကိုရှင်းလင်းပြီးတော့မပြရသေးပါဘူးအပြည့်စုံပြမယ်ဆိုလို့ရှိရင်ဒါနနဲ့သီလနဲ့ပဲဒီစကဟံပြည့်ဝရရှိပါလေတိတာယုံမျှပဲထုတ်ပြရတော့မှာပါပဲသီလမှာအည်သွေး၃မျိုးရှိတယ်လို့ဒါနမှာလည်းပဲအည်သွေး၃မျိုးရှိနိုင်ပါတယ်ကွာအဲ့ဒါကိုတော့မနေ့ကသီလအည်သွေး၃မျိုးရှိပုံနဲ့နှိုင်းရှင်ပြီးတော့တည်ဖို့လိုပါတယ်အဲ့ဒါကိုတော့ဘုရားတော့အထူးချက်ပြီးတော့မပြတော့ပါဘူးအဲ့တော့အရေးကြီးတာကလူရဲလို့ဖြစ်လာပြီးဆိုရင်လူမှုတရားဆိုတာအတိနာလည်းရပါတယ်လူတွေကလူတွေဆိုတော့မိမိမိသားစုကအစဆွေစုမျိုးစုမိတ်ဆွေစုကိုယ်မျိုးသားရေးတစ်ကဘာလုံးပေါ်လီလူသားလေးတတ္တဝါရဲ့အရေးဆိုတာထည့်ပြီးတော့စဉ်းစားရပါတယ်ဒါနကတော့ကုတ္တနဲ့သမျှကုညီတယ်ဆိုလို့ရှိရင်ပြပကိုချိမြောက်အားပေးတဲ့အလုပ်ဖြစ်ပြီးတော့သီလကတော့သူများဆင်းရဲဒုက္ခမရောက်ရအောင်လို့ညှင်းဆဲမှုမှကင်းတဲ့အလုပ်ပေါ့ဒီခုလို့ရေးချတာပါပဲဒါနကတော့လုတ်သိလုတ်တဲ့အလုပ်ကိုပြုလုပ်ပြီးတော့သီလကတော့မလုတ်သိတဲ့အလုပ်မလုတ်တဲ့အပြုအမူတွေကရှောင်ရှားတဲ့အလုပ်ပါပဲ။ဒါနကတော့ဘောဂစံပတိအကြောင်းရှောင်နေပြည်လေခြင်းအကြောင်းဖြစ်ပြီးတော့သီလကတော့ဘောဂသံပတိလူဘဝလူဘဝရဲ့အစင်းမြင့်တဲ့နတ်ဘဝပြည့်စုံခြင်းအကြောင်းဆိုတာပေါ့လေ။ဒါလေးတွေလည်းပါပါတယ်ဒီတော့လူရလို့ဖြစ်လာပြီဆိုလို့ရှိရင်သူတစ်ပါးကိုဆွတ်နိုင်သမျှတော့အကူအညီပေးပြီးတော့သူတစ်ပါးဆင်းရဲဒုက္ခမရောက်ရအောင်ညည်းစဲမှုအကျံဖက်မှုတွေကရှောင်ရမယ်ဆိုတဲ့ဟိုတရားပြုသင့်ပြတတ်တဲ့အရာတွေကိုကိုယ်ဆွတ်နိုင်သမျှပြုပြီးတော့မပြုသင့်တဲ့အရာတွေကိုလုံးဝရှောင်ရမယ်ဆိုတဲ့သဘောဘောဂတမ္ပတိဖြစ်ဖို့ရအရေးကြီးတယ်လို့ဘောဂတမ္ပတိကလည်းပဲတာပြီးတော့အရေးကြီးတယ်ဆိုတာလည်းသိနာလေးရပါတယ်ကျွမြတ်စွာဘုရားကဒါနနဲ့စတဲ့အဆုံမိတ်သီလနဲ့စတဲ့အဆုံမိတ်နေဆုံမိတ်ရတာဟာဆိုင်ရဆိုင်ရအကျိုးတရားတွေသိနာလဲပြီးတော့ရစေခြင်းလို့ပါပဲရည်အတွက်ကတော့တရားနာကြတဲ့ပုဂ္ဂိုလ်တွေမှတည်ရပါပဲဘယ်လိုဒါနပြုရမယ်ဘယ်လိုကိုယ်နဲ့နှုတ်ထိမ့်သိရမယ်ဆိုတာကတော့ဘုရားမြတ်စွာရဲ့တာဝန်ပါပဲဒီတော့ဆောင်ပွားလိုက်နာတည်တဲ့အရာတွေကိုဘယ်ပုံပဲနည်းဆောင်ပွားလိုက်နေရလိုက်နာပဲဆိုတော့တဘောရှောင်ရှားတင်းတဲ့အရာတွေကိုဘယ်လိုရှောင်ရှားရမလဲဆိုတော့တဘောအဲ့ဒါတွေကတော့အပမာဒအရေးကြီးပါတယ်အပမာဒဆိုတာမမေ့မလျော့ခြင်းမပေါ့ဆခြင်းလို့အမယားကဒီလိုပြန်ရွှေ့ရှိပါတယ် သို့သောဒီနေရာဌာနမှာတော့လုတ်တဲ့လူမှုတရားနဲ့ရှောင်ရှားတဲ့လူမှုတရားနှစ်မျိုးရှိတယ်တဲ့ကအကျိုးရရှိဖို့ရာအတွက်လုတ်တဲ့လူမှုတရားကိုလည်းပဲမလီဟင်းမပြက်ကွက်ဖို့လိုအပ်သလိုမလုတ်တဲ့အရာရှောင်ရှားတဲ့အရာတွေကိုလည်းပဲတာပြီးတော့မလီဟင်းမပြက်ကွက်ဖို့တိတ်လိုအပ်တယ်ဆိုတာပေါ့လေဒီနားလည်ရပါတယ်အဲ့ဒီအသေးစိတ်တိုင်းနဲ့မလုတ်တဲ့နာရီရှောင်ရှားဖို့ရာအတွက်မလီဟင်းလုတ်တဲ့နာရီဆုံးဖို့ဆုံးပွားဖို့ရာအတွက်မလီဟင်းဘူးဆိုရင်ပေးရအန္တရာယ်ကြီးနဲ့လွဲပြီးတော့ရသည်ရလိုက်တဲ့အကျိုးတွေလည်းပဲရရှိသွားမှာပါပဲအဲ့ဒီသုံးသက်ချက်သဘောတရားလေးတော့ဘုရားတို့ပြိဿအခုလူငယ်တဲ့ယတ္တိကရှင်းနေခြင်းနဲ့တည်နိုင်လောက်ပါပြီကိုကြီးတင်ပြပြရစေအောင်။ကျန်ကံများမှာပရိစ္ဆာကနဲ့ပရိကဟပရိကဟဆိုတာစကားလေးနှလုံးသုံးထားပါတယ်။ပရိစ္ဆာကဆိုတာကစွန့်လွတ်မှုလို့ခေါ်ပါတယ်။ပရိကဟဆိုတာကပိုင်ဆိုင်မှုလို့ခေါ်ပါတယ်။ဒီဒါနဆိုတာဟာပရိစ္ဆာကပဲစွန့်လွတ်ခြင်းသဘောပဲ။ဒါနဆိုတာဟာတဲ့အလူခံတိုက်တဲ့ပုံကိုယ်ရေပေါ်မှာမိမိလူတိုင်းရဲ့ပစ္စည်းရရှိစားသုံးပြီးတော့ချမ်းသာပါစေဆိုတဲ့အကျိုးရှိဝါလူလာတဲ့သဘောလေးပါတယ်။ပူဇော်တိုက်တဲ့သီလသမားကြီးပညာဂုံကြီးရှိတဲ့ဂုံကြီးရှိလို့ပူဇော်လိုတဲ့အနေမျိုးလည်းပဲဖြစ်ပါတယ်တဲ့အဲ့ဒီနှစ်ချက်အရာမိမိရဲ့ကိုယ်ပိုင်ပစ္စည်းကိုသူတစ်ပါးကိုစွန့်လွတ်ခြင်းပဲဒါနပဲကိုယ်ကျိုးမပါဘူးဒါကြောင့်ဒါနရှင်ဟာတတ္တဝါဒီပေါ်မှာတကယ်အကျိုးရှိဖို့လိုလားတဲ့သဘောဖြစ်တာမဟုတ်လို့သူတစ်ပါးကိုညှိစက်တပ်ဖြတ်တာဆိုတဲ့ထုံးစံသူတစ်ပါးပြည်စုမတရားအပိုင်ရှိလိုတယ်ဆိုတဲ့ထုံးစံမရှိတော့ပါဘူးတဲ့မဖြစ်နိုင်တော့ပါဘူးပေါ့လေဒါကြောင့်လူဒါနပေးလူတဲ့ပုဂ္ဂိုလ်ဟာကိုကျင်းတီလထိမ့်သိရင်မှာလူတဘာဝအကျဉ်းဆုံးကိုနဲ့နှုတ်ထိမ့်သိရင်မှာဘာမှအခက်အခဲမရှိနိုင်တော့ဘူးတဲ့ဒီလိုသုံးသပ်ထားပါတယ်ဒီသုံးသပ်ချက်ဟာနားလည်တဲ့ပုဂ္ဂိုလ်တွေအဖို့တော့သူသူကိုကိုပေါ့လေလက်ခံနိုင်စရာရှိပါတယ်အဲ့ဒီလိုဒါနမျိုးဟာအည်သေးကောင်းတဲ့ဒါနမျိုးပဲစွန့်လွတ်လိုက်တဲ့အတွက်အလကားဖြစ်မသွားဘူးပရိကဟဆိုတော့ပိုင်ဆိုင်လာတယ်အဲ့ဒီပိုင်ဆိုင်လာတာဟာဒါနအကျိုးကြီးအကျိုးဆက်ပဲအစွန်ရောက်တဲ့လောဘဒေါသမောဟဓာတ်ဒီအလိုမလိုက်ဖဲနဲ့ကိုယ်နဲ့နှုတ်ကိုတိခံပြီးတော့ချုပ်တီးလိုက်တယ်ဆိုတာဒါလည်းပဲစွန့်မှုတစ်မျိုးပဲအဲ့ဒါလိုစွန့်လိုက်တဲ့အတွက်ဘယ်လောက်တတ္တဝါရီဟိချမ်းသာသွားစေလဲဆိုတာကြီးပိုင်ဆိုင်မှုဖြစ်သွားတယ်ဆိုတာဒါကြောင့်လူရဲလူဖြစ်လာပြီဆိုလို့ရှိရဲ့ဒါနနဲ့မကင်းစကောင်းတယ်လို့အထူးအားဖြင့်သီလနဲ့လည်းမကင်းစကောင်းဘူးဆိုတာပေါ့လေကောင်းကောင်းကြီးနားလည်ထားရပါလေ ပြီးတော့ဘဝရဲ့လူရလာပြီဆိုလို့ရှိရင်ဘဝရဲ့အရှင်တန်းစာဆိုတာ၄မျိုးရှိပါတယ်။စောင်းနီပြည်လဲပြီးတော့လူအတိုင်းဝိုင်းထဲမှာမျက်နှာမငယ်ဘူးပြီးတော့လူအစင်တန်းမှီပြီးတော့လူချမ်းသာလည်းပဲမကွယ်ပြောက်ဖို့ဘဝရလာပြီဆိုလို့ရှိရင်ရာဂဒေါသမောဟနဲ့လှုပ်ရှားမှုတွေကင်းနိုင်မြတ်ကင်းတတ်နိုင်လို့ရှိရင်တော့လုံးဝလှုပ်ရှားမှုတွေကင်းပြီးတော့ကြည်ငြိမ်တဲ့ဘဝဖြစ်ဖို့လည်းပဲအရေးကြီးတယ်အမှန်မသိတော့ဆွဲလက်မှုအမျိုးမျိုးတွေနဲ့ပေါ့လေဘဝတစ်ချောင်းလုံးမှာဆွဲလက်တဲ့ပုဂ္ဂိုလ်တူဦးနေတဲ့ဆင်းရဲတွေခံလို့မဆုံးဖြစ်နေတော့အဲ့ဒီဆင်းရဲတွေအဆုံးသတ်ဖို့ဒါလည်းအရေးကြီးတယ်မျက်နှာမငယ်ဘူးလည်းအရေးကြီးတယ်ဘဝချမ်းသာမကွယ်ဘူးလည်းအရေးကြီးတယ်လုံးချာမလဲဘူးလေအရေးကြီးတယ်ထိတ်မနေတင်းရဖြစ်ပြီးတော့စိတ်တွေစိတ်ထားတွေပါလေပြီးတော့အစွဲတွေกินပြီးတော့ကြီးကျက်တဲ့ဘဝမျိုးရောက်ဖို့လည်းအရေးကြီးတယ်ဆိုတာဒီလိုလဲနားလည်ထားပါတယ်မျက်နှာမငယ်ဘူးကတော့ကျွေးကျက်ကောင်းတဲ့ဒါနကုသိုလ်ပြုလို့ရှိရဲ့ဘောဂတံပတ္တိခေါ်တဲ့စောင့်နီပြေလဲလာတော့ကို့အတွက်ကို့မိသားစုအတွက်မျက်နှာငယ်ရဘူးပေါ့လူတွေကလူတွေဆိုတော့အခုကြီးလဲပေးနိုင်တယ်ဆိုရင်မျက်နှာငယ်ရဘူးပေါ့ကုသိုလ်ရေးနဲ့ပတ်သက်လာလို့ရှိရင်လဲကို့အတိုက်တာနဲ့ကို့ပေါ့လေကုသိုလ်ပြုနိုင်တာပေါ့အဲ့ဒီနည်းနဲ့ပဲမျက်နှာမငယ်ရဘူးကိုကိုကအမားတွေထိ ंछ ုံနိုင်ပြီးတော့သူတို့ကမတိကြရအောင်ကာကွယ်စောက်ရှောက်နိုင်ပြီဆိုလို့ရှိရဲ့သူတို့ကချမ်းသာရေကိုလိုလားတဲ့မေတ္တာအခြေခံပြီးတော့တိခံခွင့်လို့အနစ်နာခံမှုကစာနာစိတ်ကရှိနေတော့အမားတွေကိုရှောင်လဲလို့ရှိရဲ့ကိုဘဝလူချမ်းသာလည်းပဲမကွယ်ဘူးဒါလည်းအရေးကြီးတာပဲလူဘဝချမ်းသာမကွယ်ရတာဟာလည်းပဲဒါလည်းပဲဘဝရဲ့အရှင်တန်းစာတစ်ခုပဲနှလုံးကောင်းပါလားသို့သောစိတ်ကိုတည်တော်တဲ့ဤနဲ့မထိ ंछ ုံလို့ရှိရဲ့အမနာရောက်ရခတ်ပါလေမစီယာအယုန်လေးကိုတွေးကြံပြီးတော့မငြိမ်မီຍາກາດີນະမငြိမ်မသက်ဖြစ်တာမငြိမ်သာဆရာကြီးတွေးပြီးတော့ဗောလိစိတ်ပြည့်စိတ်ဆိုးမုံညို့မှုတွေဖြစ်ပြီးတော့မထိမ့်နိုင်မသိမ့်နိုင်ဖြစ်တာတကယ်အမှန်တရားတွေကိုပိုင်ပိုင်ခြားခြားမသိတော့တို့ဘုံမှုမမပြတ်မသားဖြစ်တာလေတပြည့်မာနာတို့အိတ်တာမစ္စရိယတို့စသည်ဒါတွေရှိပါသေးတယ်အများကြီးပါပဲအဲ့ဒါတွေအဖြစ်များမယ်ဆိုလို့ရှိရင်ကိုယ့်ဘဝဟာစင်ကြီးရှောကဘဝနေဘောလုံးလှိမ့်ချလိုက်လို့ရှိရင်ထိတ်မနိုင်သိမ့်ရဖြစ်တယ်ဆိုလို့ရှိရင်လည်းဒါလည်းမကောင်းဘူးပေါ့အန်စာတို့လှိမ့်ချလို့ရှိရင်တော့ကြားကြားမှာတော့တောင်းတောင်းရတာလေးတွေရှိပါသေးတယ်တော့အမြင့်ကနေပြီးတော့စီရင်ချောဘောလုံးလှိမ့်ချလိုက်တဲ့ချိန်ထိမ့်မနေသိမ့်ရလိမ့်ဆင်းသွားတဲ့ဘဝမျိုးလည်းပဲဒါမျိုးလည်းမကောင်းဘူးအန်စာတုံးလို့ဘောလေးသူခိုက်တဲ့နဲ့သူထိမ့်နေတယ်ဆိုလို့ရှိရင်လည်းပဲဒါလည်းအရှင်တန်းစာတစ်ခုပါပဲနောက်တကယ်သဘောအမှန်လေးကိုသိပြီးတော့အတိညာဉ်ဖြစ်သွားတဲ့အခါမှာရင့်ကျက်တဲ့စိတ်တွေဖြစ်ပြီးတော့ကောင်းဆိုလောကရနဲ့ကြုံတဲ့အခါမှာခန္ဓာရေဆိုတာပေါ့လေဒါလည်းအရေးကြီးပါတယ်အဲ့ဒါတော့အတိညာနဲ့ဆက်ပါတယ်တော့မှာ အဲ့ဒါလိုရတဲ့ရတဲ့ဒီအရာတွေကိုတရားကပေးလို့ကိုယ်လေးကျူးစားလို့ရရှာပြီဆိုလို့ရှိရင်လူဘဝရဲ့အစဉ်တန်းစာဆိုတာရရှိတယ်လို့ဆိုရမှာပါပဲအထူးသဖြင့်လူအဖြစ်နဲ့ကိုယ်လိုရင်ကျေမှုအစီရှိနေတယ်ကျုံတော့စုံတော့ခါလေးမှာပေါ့လေအချိန်မီအတိညာလေးဖြစ်တော့အောင်ပြုလုပ်ထားပြီဆိုရင်စိတ်နေစိတ်ထားတွေကရင့်ကျင်နေတော့ကောင်းတာပဲလာခဲ့လာခဲ့ဆိုးတာပဲလာခဲ့လာခဲ့ဝင်းနေစရာပဲလာခဲ့လာခဲ့ပျော်စရာပဲလာခဲ့လာခဲ့ပဲမြတ်တဲ့စိတ်ကလေးထားနေတာဟာဘဝရဲ့အစဉ်တန်းစားအကောင်းဆုံးပဲအဲ့ဒါကတော့အတိညာဖြစ်လို့ရင့်ကျင်မှဖြစ်ပါတော့ဒီတော့လူရဲလူဖြစ်လာပြီဆိုလို့ရှိရင်မိမိတို့ဘဝခြေကန်းကစပြီးတော့ဗောလေအစဉ်တန်းစားလေးတွေရထားတင်နေဆိုတာဗောလေလူနာလေးရပါတယ်ဒါနကတော့ဒုသဘောကအကျဉ်းဆုံးကိုမှုနှုတ်မှုစိတ်မှုတွေကိုဘာမှမထိန်ချုပ်နိုင်ပါဘူးတိလကတော့ဒုသဘောကအကျဉ်းဆုံးကိုမှုနှုတ်မှုလို့တော့ထိန်ချုပ်နိုင်ပါတယ်နောက်တော့ပါပဲသူရဲ့အလုပ်ကဒီတော့ကိုယ့်အကိုထိချုပ်နိုင်တဲ့အတွက်ကိုယ့်အကိုအစွန်းရောက်တဲ့လောဘဒေါသမောဟတွေကိုအုံပွဲခံနိုင်တဲ့အတွက်အကျိုးကတော့တက်ကခေါ်တဲ့ဝိထုအာယုကာမဂုဏ်လေးပေါ့ကျွဲတဲ့ဘဝမျိုးရောက်တတ်ပါတယ်လို့ဆိုပါတယ်တရားပြောလို့ရှိရင်တော့လူဘဝနောက်ဘဝလူဘဝဆိုလို့ရှိရင်ကာမဂုဏ်အာယုံ၅ပါးပေါ်ကျွတဲ့နေရာဌာနမြင်စရာစိတ်ချိတ်အာယုံတွေကြားစရာစိတ်ချိတ်အာယုံတွေရှူရှိုက်စရာစိတ်ချိတ်အာယုံတွေစားစရာအရသာခံစရာဘာတွေစိတ်ချိတ်အာယုံစီအထီးအတွေ့စိတ်ချိတ်အာယုံတွေပေါ့နိတိတွေ့ရလည်းပဲတက်မဲ့အထီးတွေ့တက်ရှိကြီးအထီးတွေ့ဖုံမအထီးတွေ့ပေါ့လေစုံလို့ပေါ့တယ်ဒါအများကြိုက်ဒီလူကျင်မှုမကင်းသေးတဲ့ပုဂ္ဂိုလ်များဆိုလို့ရှိရင်ဒါဒီကြိုက်တာပါပဲအဲ့ဒါလူကျင်စရာပစ္စည်းဝတ္ထုတွေဖြစ်တာမဟုတ်လို့သူတို့ကိုဝတ္ထုကာမလို့ခေါ်ပါတယ်နော်အဲ့ဒါလို့ပေါ်ကျွဲတဲ့ဘဝမျိုးရောက်တတ်ပါတယ်ဒီလကအဲ့ဒါလို့ရောက်ပြီးတော့အဲ့ဒီပစ္စည်းတွေကိုခံစား권ရှိတာကတော့ဒါနကသူကအခွင့်အရေးပြုလုပ်ပေးပါတယ်အဲ့ဒီနေရာမျိုးရောက်အောင်ပြုလုပ်ပေးတာကဒီလကအဲ့ဒီလိုအပ်တဲ့ပစ္စည်းတွေကိုသုံးဆောင်နိုင်ခွင့်ရှိတာကဒါနကပဲတော်ပြီးတော့လူတွေဆိုတာကကာမဂုဏ်ကြီးကြိုက်ကြတယ်သူတို့အကြိုက်လိုက်ပြီးတော့သီလနဲ့ပြည့်စုံတယ်သူတို့ကြိုက်ရဌာနဘုံဘဝမှာသူစေရနာလိုက်ဖြစ်ရပြီးတော့ဒါနစေရနာကအဲ့ဒီကာမဂုဏ်တွေကိုပြည့်ပြည့်ဝဝပေါ်နေခံစားခွင့်ရှိအောင်သူကဖန်တီးပြပါလေ။အဲ့ဒါဟာဒါနတိလရဲ့အကျိုးတွေပါပဲ။ဒီတတ္တဝါတွေဒါနလည်းလုပ်ဖြစ်အောင်ပြုမပြောမှလည်းပဲထိမ့်ချုပ်ပြီးတော့အခြေခံကိုကြည့်တရားလေးကောင်းမှုရာအတွက်မြတ်စွာဘုရားကသူတို့ရဲ့အကျိုးလေးတွေပြပြီးတော့မဲ့လုံးလေးတွေပြပြီးတော့ရွေးချယ်ကောင်းတဲ့ဒါနကုသိုလ်လည်းပြုကြကိုမှုနှုတ်မှုတွေလည်းပဲမမရအောင်ထိမ့်သိမ့်ကြကောင်းတဲ့အလေးထားလေးတွေရှိကြဆိုတာပေါ့လေကရုဏာနဲ့တိုက်တွန်းတော်မူပါတယ်မဲ့လုံးလည်းပြထားပါတယ် တက်ကဆိုတာပေါ့လေတက်ကဆိုတာကာမဂုဏ်ပေါ်တဲ့နေရာဌာနတွေပေါ့လေအခုအမေရိကတိုင်းပြည်ဆိုရင်စေမှုသိပ္ပံနေနဲ့တည်ထွင်နိုင်ကြတော့လူသုံးပစ္စည်းတွေဟာပေါ့လေအမနာမက်ဆီယာကောင်းပါလေအမြင်နဲ့စတ်တာအတန်နဲ့စတ်တာအနတ်နဲ့စတ်တာအရသာနဲ့စတ်တာအထီးတွင်နဲ့စတ်တာစုံလို့ပဲလူရာရတာဘာမှအခက်ခဲမရှိတော့ဘူးကာမဂုဏ်ပေါ်တဲ့နေရာဌာနပဲကံကောင်းတဲ့ပုဂ္ဂိုလ်ရဲ့နေရာဌာနလူလေးသေးမရှိရတာပဲဓမ္မဒီလိုရရှိတာဟာအခုပြစ်ဆုံးပါဝိရိယတတိပညာရှိလို့ရတယ်လို့ဆိုရပါမယ်လို့ရှေ့ကပြုခဲ့တဲ့ကံလည်းပါလာပါတယ်ရှေ့ကတိလက်ကောင်းခဲ့လို့လူဘဝရောက်တာရှေ့ကဒါနကုသိုလ်လည်းပဲပြုခဲ့လို့စောင့်နေပြည်လည်းယူမှပြည်လည်းယူမှကခလုတ်တစ်ချက်နှိမ့်လိုက်လို့ရှိရလူတဲ့ပစ္စည်းတွေရနေတယ်ဆိုတော့ဒါနကုသိုလ်လည်းပဲရှိခဲ့တယ်ဆိုတော့ထင်ရှားပါတယ်တမန်။အဲတော့ဒါနကုသိုလ်လည်းပြုပြီးအောင်ကိုရှင်တရားလည်းကောင်းအောင်ဆိုပြီးတော့မဲ့လုံးလေးကြီးပြရပါတယ်။သူတော့အဲ့ဒီမဲ့လုံးကိုရလို့လူပဲဖြစ်ဖြစ်ဘဝစင်းရဲကလူမြောက်လူပဲဖြစ်ဖြစ်ပေါ့လေဒါနသီလကုသိုလ်ပြုပြီးဆိုရဲရတော့ရပါပြီတဲ့အဲ့ဒီရတဲ့လူဘဝလူဘဝတဲ့အရှင်မြတ်တဲ့နတ်ဘဝဘလူဟာတွေတော့ဆရာဘောလီအဲ့ဒါလေးဒီကိုမြတ်စွာဘုရားကအပြည့်လက်ဆက်ပြီးတော့ပြောပါတယ်ကာမဂုဏ်ပေါ်တဲ့ဘဝနဲ့ဆက်ပြီးတော့လူတွေကိုမက်လာအောင်ဘောလီတစ်ဖက်ကဖြောင်းသွင်းဆောင်ပြီးတော့အခြားတစ်ဖက်ကလည်းပဲအပြစ်တွေဖော်ပြရပါတယ်ကျန်ကမြန်မာပြထားတာတော့ဒီအတုံးပြတဲ့ဆင်ကြီးကိုအဖက်ဖက်ကပေါ့လေကြီးကောင်ရှုကောင်အောင်တန်းစားပြီးဆင်ပြီးတော့ပြီးတဲ့အခါကျမှနှမောင်းကိုဖြတ်ချလိုက်တယ်လို့ပေါ့လေဖြတ်ချပြီးတော့အပြစ်ပြတယ်လို့ပေါ့လေအဲဒီလုတ်တဲ့သဘောပါပဲဒါနအရှိန်ဝါနဲ့သီလအရှိန်ဝါနဲ့လူဘဝရောက်ပြီးတော့စာဝန်ကြီးပြည်လဲပါပြီတဲ့အဲ့ဒီရရှိတဲ့စီစဉ်နေဟာဘယ်လိုဟာတွေလဲပေါ့လေအဲ့ဒါတွေကိုလည်းပဲအပြစ်တွေဖော်ပြပါတယ်အကျိုးတွေဖော်ပြသလိုအပြစ်တွေလည်းဖော်ပြပါတယ်ဒါနသီလအရှိန်နဲ့ရရှိတဲ့ကာမဂုဏ်ပေါ်တဲ့ဘဝဟာအိဋ္ဌအများစုလိုအပ်ပါတယ်။မဟုတ်ဆိုတဲ့ချမ်းသာတာကိုကန္တနှိမ့်သက်စရာလည်းဖြစ်ပါတယ်။မနာပစိတ်နှလုံးကိုပွားစေတယ်။မြတ်လို့စရာလည်းဖြစ်ပါတယ်။အဲ့ဒီလိုဘုံဘဝမှာအမြဲတစေပျော်ရွှင်မှုလည်းပဲရနိုင်ပါတယ်။ဘဝရဲ့အောင်မြင်မှုတွေကိုလည်းပဲကောင်းကောင်းကြီးရနိုင်ပါတယ်လို့ဆိုပါတယ်သူတို့ဘဝဆိုတာအဲ့ဒီလိုအပျော်နဲ့အဆုံးသတ်ရတဲ့ဘဝမျိုးကတော့တန်ဖို့မရှိတော့ပါဘူးကာမဂုဏ်ပေါ်တဲ့နေရာဌာနမှာကာမဂုဏ်ဤတစ်ခုဤတစ်ခုခံစားပြီးတော့ပျော်တယ်ဆိုတာကအမြဲတစေပျော်နိုင်တာမဟုတ်ပါဘူးကောင်းတော့ကောင်းပါတယ်လူကမကုံချမ်းသာလဲကောင်းတာပဲမမီရတဲ့နတ်ဘဝနတ်ကမကုံချမ်းသာဆိုလို့ရှိရင်တော့အထူးပြောစရာမရှိပါဘူးအမေရိကန်လူတိုင်းပြည်လူကမကုံချမ်းသာပဲတော်တော်လေးကောင်းလာပါပြီသို့တော့အဲ့ဒီအကောင်းကတကယ်အကောင်းဆုံးပြီလို့ယူဆပြီးတော့အဲ့ဒါနဲ့ပဲပြီးနေကြတဲ့ပုဂ္ဂိုလ်တွေဟာအများစုဟာပေါ့လေကောင်းတော့ကောင်းတယ်ဘေးတည်အောင်ကောင်းတယ်သေးလောက်အောင်ကောင်းတယ်ဒီလိုအဆိုရှိပါတယ်ဒီတော့ကာမဂုဏ်ပေါ်တဲ့နေရာဌာနတွေဟာတည်တံ့ခြင်းမြဲခြင်းမရှိဘူ အာဂမ်အမဂညာမရှိတဲ့ချမ်းသာသို့မဟုတ်ချမ်းသာခြင်းအကြောင်းပေါ်မှာတာယာတက်မဲ့ဟုမပြုရဘူးဆိုတာပေါ့လေတစ်တဲ့ကောင်းတာမျိုးအမဂညာရှိတဲ့အကောင်းမျိုးရှိပါသေးတယ်ဆိုတာပေါ့လေမြတ်စွာဘုရားဒါနသီလအရှိန်နဲ့ရရှိတဲ့ဘဝပေါ်မှာအပြစ်တွေပြပြီးတော့အမဂံရရှိတဲ့အကောင်းကိုရလိုလို့ပေါ့လေတက္ကကထာအမိရှိပြီးတော့မေကကထာပေါ့လေအမဂံရရှိတဲ့ချမ်းသာရရှိရဲ့အတွက်လမ်းကြောင်းကြီးဖော်ပြထားပါတယ
်လက်ရှိအကောင်းနဲ့တာလူကောင်းနဲ့အမဂံရရှိ
အကောင်းကိုရလိုတဲ့သဘောရလူတဲ့မေတ္တာကရုဏာထားတဲ့သူဟာလက်ရှိကောင်းတဲ့နောက်ရမယ့်အကောင်းကအမဂဉ္ဇရှိပါတယ်ဆိုတော့အမဂဉ္ဇပဲပြီးရပါတယ်လက်ရှိအကောင်းကိုလည်းပဲအပြစ်တွေလည်းပြရပါတယ်အပြစ်ပြမှလက်ရှိအကောင်းကိုစွန့်နိုင်ပြီးတော့အမဂဉ္ဇရှိတဲ့အကောင်းကိုလက်ရှိပိုင်ဆိုင်နိုင်ပါတယ်ကာမဂုဏ်ပြစ်တွေပြောထားတာတော့အများကြီးပါပဲအဲ့ဒီကမကောင်းတဲ့ဟာတွေနည်းနည်းအစာကလေးထုတ်ပြီးတော့ပြောပြစီအပ္ပစာရာကာမဘ ഹു ဒုက္ခဘ ഹു ပါရစာတဲ့အာဒီနောဧတဘေယောတဲ့လူချင်းစရာကာမဂုဏ်မမောစီယာကာမဂုံအဲ့ဒီကာမဂုံနေမှာလိုချင်တော့လိုက်နေလို့ရှိရဲ့အဲ့ဒါတွေကရတော့ရပါလေကာမဂုံဒါပေမဲ့လို့အပ္ပတာရတာယာစီယာလေးကနည်းနည်းပါးပါးလေးပါတဲ့ဘုဒုက္ခတဲ့ဆင်းရဲတွေကအများကြီးပဲအဲ့ဒီနည်းနည်းလေးကိုဆင်းရဲအများကြီးနဲ့ရင်းနေယူပါတော့ဘုပ္ပယတာပင်မမှုရအများကြီးပဲ။နောက်လကနကောင်းတော့ကောင်းတယ်ဘေးတရားကောင်းတယ်သီလကောင်းတယ်ဆိုတာဒါပြောတာပေါ့။အရိနောဧတပေယောအဲ့ဒီလူတွေကြိုက်နေတဲ့တတ္တဝါတွေအများကြီးကြိုက်နေတဲ့ကာမဂုဏ်မှာမတ္တိစီယာတွေပေါ့လေအပြစ်တည်တာများပါတယ်။ဒါကတော့အပြစ်ပြမှာပါပဲ။အစင်တနေရောက်ပေါ်လीမြစ်ပိုက်ကြောင်းကိုလည်းပဲဒါလည်းဖော်ပြရမှာပါပဲဘယ်လောက်ထိအရင်းဖြူထားတယ်လဲဆိုတော့ကိလေသာနိဝတ္တဘောဆက်တာတဲ့ဩတတ္တဝါတွေဟာတိတ်ညဉ့်ညမ်းကြပါလားတဲ့ကိုမှုနှုတ်မှုတော့မထိန်နိုင်ဘူးဆိုလို့ရှိရင်ချုပ်တီးမှုကင်းမှန်နေတော့အမှန်တန်ချမ်းသာတဲ့ညီညာမှုနဲ့ညီညာနေတာစိတ်ကိုတတိနဲ့မထိနိုင်ဘူးဆိုလို့ရှိရင်စိတ်ကလည်းတောင်းကြရင်လည်းတောင်းကြနေတာအဲ့ဒါလိုစိတ်ထဲမှာဖြစ်ပေါ်လာပြီးတော့လူကျူးစော်ကားတဲ့အနေထားမျိုးမဖြစ်ရအောင်မြစ်ပြမကင်းတဲ့အနေနဲ့ပေါ့မျိုးအနေနဲ့ကင်းနေတဲ့မြစ်ပတ်မှုမျိုးတွေရလည်းပဲအဲ့ဒီလိုအနေနဲ့လည်းပဲညီညာနေတာလောကသားတွေဟာဒီလိုကြီးပါပဲတဝိကရစီအမှန်ကောင်းပါလေဒီတော့ဒီပြစ်တွေကိုတော့ဖော်ပြရမှာပါပဲကာမစုခမိလစုခအနာရိယစုခဆိုတာပေါ့လေကာမစုခဆိုတာအများကြိုက်နေတဲ့ချမ်းသာပေါ့လေမိလစုခဆိုတာကမစင်ချမ်းသာပေါ့လေမစင်နဲ့တူတဲ့ချမ်းသာအနာရိယစုခဆိုတာဖြူစင်တန်ရှင်းမှုမရှိတဲ့ပုရုษရှင်ကိလေသာထူပြတဲ့ပုဂ္ဂိုလ်များရဲ့ချမ်းသာလို့အဲဒီချမ်းသာတွေခွဲထားပါတယ်။အဲဒီချမ်းသာကိုစွန့်တာ။ဘာချမ်းသာရမလဲဆိုတော့အဲဒီချမ်းသာကခွာရှောင်လို့ရှိရင်ပထမဆုံးနိဗ္ဗာန်မှာစုခဆိုတာပေါ့လေ ငါဘကုံမခွာရှောင်ပြီးတော့ကလေအခုလိုယောဂီအဖြစ်တတိတိအဖြစ်ညဆိုလို့ရှိကာမကုံကခွာခဲ့တာပဲဘေးတည်အောင်ကောင်းတဲ့သီလအောင်ကောင်းတဲ့ချမ်းသာကနေပြီးတော့ခွာပြီးတော့ဘေးလွတ်တဲ့အမဂ္ဂရရှိတဲ့ချမ်းသာနေပေတဲ့ရောက်လာတာဟာအဲ့ဒါနိခမစုခါလို့ခေါ်ပါတယ်တည်ရောက်တဲ့အခါကျတော့ပုဂ္ဂိုလ်ဖို့ကင်းတယ်လို့ကိလေသာဖို့လည်းကင်းရအောင်ဆိုပြီးတော့ဖြစ်တိုင်းမှရှိသတိပြုစောင့်မှုအစဉ်ထားဆိုတဲ့အတိုင်းတမထဲမှတ်နေတာပုဂ္ဂိုလ်ဖို့လည်းပဲခွာခဲ့ပြီစိတ်ကူးလေးရင်ပြီးတော့လေကိလေသာဖို့လည်းပဲကင်းနေပြီဆိုလို့ရှိရင်အဲ့ဒီချမ်းသာလည်းပဲအမဂ္ဂရရှိတဲ့ချမ်းသာရဖို့ရအတွက်ပဲတမထက်မှတ်နေပြီဆိုလို့ရှိရင်တတိကတစေရှိနေတော့စိတ်ဆူဆီးမှုတွေရပြီးတော့သဘောမလေးတိတိသွားပြီဆိုလို့ရှိရင်ရာဂဒေါသမောဟကိရိတာငြိမ်းချမ်းသာရနေတာပဲ10မိနစ်မှရင်10မိနစ်အချိန်ပေါင်း60ရနေတာပဲ5မိနစ်ဆိုအချိန်ပေါင်း300တနာရီဆိုအချိန်ပေါင်း3600ဆိုတာဥပသမစုခရနေတာပဲနောက်ရုပ်နာပိုင်းခြားသည့်ဝါစာအစဉ်စဉ်ဆင်းစဉ်ညာလေးတွေပွင့်ပြီးတော့အထူးသဖြင့်ဥရိယဘုရားညာမဲလောက်ရောက်သွားပြီဆိုလို့ရှိရင်မပြည့်နိုင်တဲ့တမဲကောင်းအပျော်မျိုးတမဲကောင်းချမ်းသာမျိုးပေါ့လေဟိုထပ်ပိုင်းဥပဒနာညာလေးရပြီဆိုလို့ရှိရင်ငြိမ်ကောင်းချမ်းသာမျိုးအရိယမေညာဖွညာနဲ့အမဂ္ဂရရှိတဲ့နိဗ္ဗာန်ချမ်းသာရပြီဆိုလို့ရှိရင်အိုးကောင်းမှကောင်းပေါ့အဲ့ဒါကတော့သံဘောဓစုခခေါ်ပါတယ်အဲ့လိုအမဂ္ဂရရှိတဲ့နိခမစုခပဝေကစုခဝိပဿနာစုခနဲ့သံဘောဓစုခအမဂ္ဂရရှိတဲ့ချမ်းသာရရှိရေးအတွက်ရှေးဥစွာကာမစုခမီလစုခနဲ့အနာရိယစုခကိုဆွတ်လို့ရပါတယ်တံပိုးမရှိတဲ့အရာကိုဆွန့်လွတ်လိုက်တဲ့အတွက်တံပိုးမဖြတ်နိုင်တဲ့ချမ်းသာတွေကိုအာမခံရရှိရှိနဲ့ရနိုင်ဖို့ရအတွက်မြတ်စွာဘုရားကသက္ကကထာရဲ့အခြားမဲ့မှာပေါ့လေကာမနာအာရိနဝကထာမိတ်ကြပြီးတော့အာမခံရရှိတဲ့ချမ်းသာရအကြောင်းမဲ့လမ်းကြောင်းကြီးတခါလေးဖော်ပြထားပါတယ်အခုအဲ့ဒီမဲ့လမ်းကြောင်းကြီးပေါ်ရောက်နေကြတာဝင်သားစီရပါပဲအဲ့ဒီမလန်းကြောင်းကြီးပေါ်ရောက်နေတဲ့အခါမှာခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းနိခမစုခပဝေကစုခဥပသမစုခနဲ့အတိညာဉ်နေဖြစ်သွားလို့ရှိရင်သံဘောဓစုခဆိုတာရကြမှာပါပဲအဲ့ဒီချမ်းသာရပုံလေးတွေတော့နောက်နေကြမှာပဲစာတုနဲ့လက်တွေ့ပေါင်းဆက်ပြီးတော့ရှင်းလင်းတင်ပြရတော့မှာပါပဲဒီနေ့ကတော့တားလောက်နဲ့တော်ကြအောင်စုအဲ့တော့ဒီနေ့ပြောလို့တာကတော့တန်ရေးမရှိတဲ့အရာကိုဆွန့်လွတ်နိုင်တဲ့အတွက်အမဂ္ဂရရှိတဲ့အဖို့ဓာတ်တွေကိုလက်စုပ်လက်ကင်ပိုင်နိုင်တဲ့အနေအထားမျိုးပြောရတာပါနောက်လက်တွေ့အားထုတ်လို့ကိုယ်တိုင်သိလာတဲ့အခါမှာကိုယ်တိုင်လက်ခံနိုင်တဲ့အပိုင်ရောက်လာတာပါပဲ
စာတူစာတူစာတူ